covid ကယောဂါကူးစက်မှုတွေကြုံနေရတဲ့ထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမားအများစုအပါအဝင်နောက်ထပ်ကူးစက်သူအတည်ပြုလူနာ900ကျော်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါထိုင်းနိုင်ငံမှာ covid ကယောဂါကူးစက်မှုတွေတကြော့ပြန်တိုးလာရမှာမြန်မာနိုင်ငံသားရှစ်ပြောင်းလူသမားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေမှာကူးစက်မှုတွေစစ်ဆေးတွေ့ရှိနေတာပါကူးစက်မှုတွေအများစုဟာလည်းမြန်မာနိုင်ငံသားတွေအများအပြားအလုပ်လုပ်ကြပြီးတကြော့ပြန်ကူးစက်မှုတွေစတင်ခဲ့တဲ့ထိုင်းနိုင်ငံအလယ်ပိုင်းစမောစကွန်ခရိုင်မှာတွေ့ရှိခဲ့ရကြောင်းထိုင်းနိုင်ငံကိုဗစ်ကပ်ရောဂါကာကွယ်တိုက်ချဲ့ရေးစီမံခန့်ခွဲမှုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာထဝီစင်ကပြောပါတယ
်8ล้านนะครับเหมือนเดิมนะครับก็อันดับก็ยังคงเดิมนะครับส่วนของไทยก็เลื่อนขึ้นมาเป็น134นะครับวันนี้มีรายงานเพิ่มเติม745รายเดี๋ยวรายละเอียดจะเป็นอย่างไรแจ้งให้ทราบอีกทีนึงนะครับเมียนมาก็อยู่ใน
ไกยอบาโปกู้เสร็จตัวลูนาเต้945ยาโกดีกันนี้อดีตผู้สิทธิ์ด้วยชีกายมาในงานจาตาอลุตมา950ป่าวินจองไทยในงานโควิดไกยอบากาเวไต้เฉยซีมันขั้นกระมุอภัยเปียวเยสุขวินชีลูดอกเตอร์ทวีเซงก็ไทยบาตาเนี่ยเปียวสู่ตัวล่ะบาအခုဆိုရင်ပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစပြီးကိုဗစ်ကပ်ရောဂါအများစုတွေ့ခဲ့တဲ့စမောစခွန်ခရိုင်မဟာချိုင်ဒေသမှာရောဂါကူးစက်ခံရသူမြန်မာနိုင်ငံသား2000ကျော်လောက်ရှိနေပြီလို့လည်းမဟာချိုင်အခြေစိုက်ရွှေပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်900ကျော်ပါနေတယ်။အဲ့မနေ့ကလည်းထုတ်ပြန်တဲ့ထမင်း940ကျော်တောက်ဆမှာမြန်မာလူမျိုးကမနေ့ကဆိုလို့ရှိရင်400ကျော်တော့ပါနေတယ်။ဆိုတော့ကျွန်မကစမုတ်စာခုမှတော့ကျွန်တော်အများဆုံးဖြစ်နေတော့ကျွန်တော်ဒီစမုတ်စာခုမှဆိုတော့မလေးရရှိ1600ကျော်ဆိုတော့ဒီနေ့ဟာနဲ့ပေါင်းလိုက်ရင်တော့ဒါ2000ကျော်ပါကျော
်လူတချို့ကတော့လောလောဆယ်ယာယီဆေးရုံနှစ်ခုမှရွှေ့ပြောင်းထားကြောင်းကိုလည်းဥအောင်ကျော်ကပြောပါတယ
်ဟိုယာယီဆေးရုံနှစ်ခုပြီးတောက်လိုက်တယ်ခင်ဗျဟုတ်တယ်အဲ့ဒီဟိုကုတ်ကတ်ဆိုတဲ့ပုံတော်ကြောင်းပေါ့အဲ့ထိုင်းပုံတော်ကြောင်းလည်းပြတ်ပြတ်ဖြစ်ရတယ်ခင်ဗျအဲ့မှာလည်းကဟိုယာယီအဆောက်ဦးတွေနဲ့ကျမတွေနေရာတွေခွဲထားတယ်မကြရီဆိုတော့ဟိုခေါကန်ကျမဂရင်းကြီးဆက်ထားတာပေါ့မာဆိုရင်တော့ဟိုအခန်းလေးကိုပုံတရားနဲ့သူကဒီဆောက်ပေးထားတာကြောင်လေးဆိုတာဟိုအားလုံးကိုခေါ်သွားတဲ့ပုံတရားမျိုးကျွန်တော်မသိရသေးဘူးခင်ဗျာအဲ့နဲ့ဒီလိုဒီနေ့လေးယောဂလက္ခဏာဆိုင်လျောပြလာတဲ့ပုံစံမျိုးတွေသူတို့စံပြဖြစ်တယ်ဆိုတော့သူရမချင်တဲ့လူမျိုးတွေအရင်ခေါ်ထားတာ
ကိုဗစ်ကပ်ရောဂါကြောင့်တေဆုံးသူ65ဦးနဲ့ကူးစက်သူအတည်ပြုလူနာ8400ကျော်ရှိလာတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လကစလို့ကူးစက်မှုအသစ်တွေတွေ့ရှိခဲ့တဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့တေဆုံးသူ2900ကျော်နဲ့ကူးစက်သူအတည်ပြုလူနာ32600ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်တွေကနေဆက်ဒေသတွေမှာတောလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ